တော်ဦးတည်ကဏ္ဍကထုတ်ပြန်တဲ့သတင်းတွေမှာတရားမဝင်စစ်နယ်စစ်တော်ဆက်ပစ္စည်းဖမ်းဆီးရမိတဲ့သတင်းတွေကိုအများဆုံးတွေ့နိုင်ပါလေ။ဒီမှုတွေမှာစစ်တော်ဝန်ထမ်းအကြမ်းလိုက်စားမှုနဲ့ဆက်နွယ်နေတာလည်းရှိပါသေး။တာဝန်ပေါ်ရုံမှုလည်းရှိပါသေး။စစ်တော်ဝန်ထမ်းတဦးဟာကျမ်းမြတ်စစ်တော်နယ်မြေဧက9000ကိုစိမ့်သိမ့်ဖို့တာဝန်ယူနေရလို့မနိုင်မနှင်းဖြစ်တာလည်းရှိပါသေး။အများဆုံးအရေးယူခံရတဲ့ဝန်ထမ်းတွေကတော့တော်ကောင်းတဲ့တောအုပ်တွေဖြစ်ပါလေ။လွတ်လပ်ရေးရည်ရွယ်ချက်ကတစ်တော်ဖုံးလွှမ်းတဲ့ဧရိယာကွန်ဆယ်ရာခိုင်နှုန်းရှိခဲ့ပြီးမြဲအခုတော့40ရာခိုင်နှုန်းသာရှိပါသေး။တစ်တော်တရားဇာတအရင်အညစ်ပြည်စီလာတာကိုကာဝယ်ဖို့နဲ့ပြည်သူအခြေခံလိုအပ်ချက်ကိုဖြည့်ဆည်းဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တစ်တော်ဥပဒေသစ်ကိုပြဋ္ဌာန်းထားတာတစ်နှစ်ရှိသွားပါပြီ။1992တစ်တော်ဥပဒေကိုရုပ်သိမ်းပြီးအစ်စ်ပြဋ္ဌာန်းတာမှုပုံမူထိရောက်မယ်လို့မျှော်လင့်ရပါလေ။ဒေသခံပြည်သူအစုအဖွဲ့ပိုင်းတစ်တော်လုပ်ငန်းတွေအကောင့်တွေပေါ်ရမှာအခုအညီပေးရမယ်လို့တစ်တော်ဥပဒေသစ်မှာပေါ်ပြထားပါလေ NLD အစိုးရဟာ2016က2021အထိဖြစ်တဲ့ဒုတိယငါးနှစ်စီမံကိန်းအကောင့်တွေပေါ်မှုတာဝန်ကျပါသေးစီမံကိန်းသစ်မှာပြည်သူပါဝင်ဖို့ဦးစားပေးပါလေ
2010ကနေ2015အထိတစ်တော်နယ်မြေဧကပေါင်းတပန်းခွဲလောက်ပျက်စီးဆုံးရှုံးနေရတာမို့ကမ္ဘာမှာတစ်တော်ပြုံတီးမှုနှုန်းတတိယအများဆုံးဟာမြန်မာနိုင်ငံဖြစ်ပါတယ်ပထမကဘရာဇီးဖြစ်ပြီးဒုတိယကအင်ဒိုနီးရှားဖြစ်ပါတယ်ဦးသိန်းစိန်အစိုးရလက်ထက်မှာ2011ကနေ2032ခုနှစ်အထိအနည်း20ဘက်စုံစီမံကိန်းချပြီးပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တစ်တော်ကန္တဖွံ့ဖြိုးတိုးတက်ရေးကိုဆောင်ရွက်ပါတယ်၅နှစ်စီမံကိန်း၄ခုနဲ့အကောင့်တွေပေါ်မဲ့အနည်း20စီမံကိန်းဖြစ်ပါတယ်NLD အစိုးရဟာ2016ကနေ2021အထိဖြစ်တဲ့ဒုတိယ9နှစ်စီမံကိန်းကိုအကောင့်ထဲဖွင့်နေပါတယ်။ဒီစီမံကိန်းမှာပြည်သူလူထုနဲ့ဆိုင်တာ3ခုရှိပါတယ်။ကျင်းတဲ့လူထုအတွက်အခြေခံတည်တော်အတွက်ပစ္စည်းဖြည့်ဆည်းရေးအိမ်ဆောက်လုပ်ဖို့လိုအပ်တဲ့တစ်ကိုဖြန့်ဝေနိုင်ရေးနဲ့ပတ်ဝန်းကျင်နဲ့တည်တော်ထိန်းသိမ်းရေးမှာလူထုပါဝင်လာစေရေးစတာတွေဖြစ်ပါတယ
်။စိုက်ပျိုးရေးတိုးချဲ့မှုကြောင့်တည်တော်တွေပစ္စည်းရတာများတယ်လို့မချာမီကထုတ်တဲ့ကမ္ဘာပအစဉ်ကစားမှာပေါ်ပြပါလေ2001က2014အထိစနစ်ကျော်အတွင်းစိုက်ပျိုးရေးနဲ့တပ်တူတွင်လုပ်ငန်းကြောင့်တစ်တော်ဧရိယာနှစ်ပန်းခွဲဆုံးရှုံးသွားတယ်လို့ဆိုပါတယ်တစ်တော်နယ်မြေအနီးမှာလမ်းပေါက်လို့မှုအခြားအခြေခံအဆောက်အုံတိစောက်တာတွေကလည်းအကြောင်းရင်းတစ်ခုဖြစ်ပါတယ်စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနနဲ့တစ်တော်ဦးတည်ဌာနတို့သဘောထားကွဲလွဲတာဟာလေပြဿနာပေါ်ရတဲ့အကြောင်းရင်းပဲလို့ဆိုပါတယ်စိုက်ပျိုးမြေနဲ့မြေလက်မြေလွတ်မြေရင်းကိုစိုက်ပျိုးရေးဌာနကကြီးကြပ်ပြီးတစ်တော်နယ်မြေကိုတစ်တော်ဌာနကကြီးကြပ်ပါတယ
်တစ်တော်နယ်မြေမှာကျိုးဝိုင်းတော်နဲ့ကျိုးပြင်ကာကွယ်တော်တွေပါဝင်ပါတယ်တစ်တော်ဌာနကတစ်တော်နယ်မြေကျယ်ဝန်းလာတာကိုလိုလားပြီးစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဌာနကတော့စိုက်ပျိုးမြေတိုးပွားတာကိုမြင်မြင်ပါတယ်ဒီနေရာမှာဝန်ကြီးဌာနနှစ်ခုထိတ်တိုက်တွေ့ပါတော့တယ်စိုက်ပျိုးရေးလုပ်ငန်းအားပေးဖို့ရွယ်ပြီးရေလွတ်မြေလက်မြေရိုင်းဥပဒေကိုပြဋ္ဌာန်းပါတယ်ဒီဥပဒေရဲ့ပြင်ဆင်ချက်ကိုမနစ်ကပြဋ္ဌာန်းခဲ့ပါတယ်ဆန်စပါးအပြင်စီတွက်အုံးရာဘာကြံစတဲ့စိုက်ခင်းတွေတိုးပွားလာအောင်စိုက်ပျိုးမွေးမြူရေးနဲ့ဆယ်မြောင်းဌာနကအားပေးပါတယ်တရားဝင်စိုက်ပျိုးရေးလုပ်ငန်းချဲ့ထွင်မှုနဲ့တိခိုးထုတ်မှုကြောင့်ကောင်းမွန်တဲ့နေမြေတွေပျက်စီးခဲ့ရတယ်လို့ဆိုပါတယ်တတူတွင်ကြောင့်ကချင်မန္တလေးနဲ့သခိုင်းတိုင်းမှာတောမြေဧကတပန်းကျော်ဆုံးရှုံးရပါတယ
်။တောက်စိမ့်တူပေါ်မှုကြောင့်တစ်တော်နေပြည်တော်မကပဲတဘောကပတ်ဝန်းကျင်မှာပျက်စီးရပါလေ။ဥရုမြင့်နဲ့ချင်းလေးမြင့်တလျှောက်ကတစ်တော်တွေပျက်စီးကုန်တာဟာတရားဇတ်တူပေါ်မှုကြောင့်ဖြစ်ပါလေ။ရေအားရစီနဲ့ဆယ်မြောင်းတိဆောက်မှုကြောင့်2001က2014အထိဆယ်နှစ်ကျော်ကာလမှာတစ်တော်နေမြည်ဧကနှစ်သိန်းနီးပါးပျက်စီးသွားပါလေ။ရေကားတိဆောက်မှုကြောင့်ရေက3သိန်းခွဲလောက်ရေမြုပ်သွားမယ်လို့ကမှန်းထားပါလေ။စိုက်ပျိုးမြေဧက10သန်းတိုးမဲ့စီမံကိန်းမှာမြေလွတ်မြေလက်မြေရန်ရောရိုးရာမြေရောပါဝင်လာပွဲရှိပါသေး။စစ်အာဏာသိမ်းပြီးတဲ့နောက်1990ကစပြီး55နှစ်လောက်ကျွန်းနဲ့အခြားတစ်တွေကိုအလွန်အကျွံထုတ်ယူတာဟာတစ်တော်မြေပစ္စည်းပြုံးပြီးရတဲ့အဓိကအကြောင်းရင်းဖြစ်ပါလေ။2010မှာကျွန်းတန်ကျင်း9သိန်းကျော်နဲ့အခြားတစ်မှာတန်ကျင်း3သန်းနီးပါးထောက်ယူခဲ့ပြီးတဲ့နောက်တစ်ထုတ်လို့မှုကျဆင်းလာတယ်လို့ဆိုပါတယ် မြမတတော်ကိုတောကောင်းတောပြင်းနဲ့တောနေဆိုပြီးသုံးမျိုးခွဲတာပါပဲ။တိုင်းပြည်ဧရိယာ27ရာခိုင်နှုန်းကသာတောကောင်းဖြစ်ပြီးတောပြက်က27ရာခိုင်နှုန်းတောနေက27ရာခိုင်နှုန်းရှိပါသေး။တစ်ထုတ်ယူမှုများလာရင်တောကောင်းဟာတောပြက်ဖြစ်သွားပါလိမ့်မယ်။